ဦးတန်းစိန်အစိုးရလက်ထက်မှာချုပ်ဆိုခဲ့တဲ့ NCA ပြစ်ခတ်တိုက်ခိုက်မှုရစရေးစာချုပ်ရဲ့အားနည်းချက်တွေကိုကြော်လွှားပြီး NCA မှာလက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆက်လက်ညှိနှိုင်းနိုင်မယ်ဆိုရင် NLD အစိုးရကဆောင်ရွက်နေတဲ့အမျိုးသားရင်ကြားစီရေးနဲ့ငင်းချာရေးလုပ်ငန်းစဉ်တွေအောင်မြင်မှာဖြစ်တဲ့အကြောင်း UNA လို့ခေါ်တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးစုများမဟာမိတ်အဖွဲ့ကပြောပါတယ် UNA ပြောခွင့်ရပုဂ္ဂိုလ်ဦးဆိုင်ညွန့်လွင်ကိုကိုညာဝေးရောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
တော်ဆန်းစုကြည်နဲ့ NLD အစိုးရကအကောင့်ထဲပုံမဲ့တိုင်းသားအပြစ်ရဲ့ငင်းငင်းကြီးဖြစ်စင်တဲ့ပတ်သက်ပြီးတော့လက်တွေ့မှာပေါ့ဘလောက်ထိဟိုအောင်မြင်အောင်လုတ်သွားနိုင်မယ်လို့ဦးဆန်းညွန့်လွင်တို့ရဲ့ UN ဘက်ကသုံးသပ်ထားတာရှိပါလေခင်ဗျအ
မမားတော့NLD အစိုးရအနေနဲ့ဒီချာလုတ်မယ်ဆိုရင်အောင်မြင်မှုလမ်းစားတွေအများကြီးရှိတယ်အခွင့်အလမ်းတွေအများကြီးရှိတယ်ဆိုတော့သူကအရင်တုန်းကအခက်ခဲတွေအကြက်တဲတွေဖြစ်ခဲ့တဲ့ကိစ္စကိုသူအစ်စ်ပြန်ရှင်းလိုက်လို့ရှိရင်လားလာပူရှိရလို့ကျွန်တော်ထင်ပါတယ်ကျွန်တော်တို့လည်းပဲဒီတိုင်းသားအရေးနဲ့ပတ်သက်လာတော့ဒီကျွန်တော်တို့လည်းပါဝင်ပတ်သက်နေတယ်သူဝိမဲ့တော့မှာကျွန်တော်တို့တော့ဘာမှတိကျတိကျဘာမှမသိရလို့ပါဘူ
းဆိုတော့ NLD အစိုးရကဒီတိုင်းသားအရေးကိုကန့်ထွေဖြည့်ရှင်းတဲ့ကိစ္စမှာဟုတ်လားဘယ်လိုဟာတွေကလိုအပ်ချက်တွေရှိနေမယ်လို့မြင်ပါသလဲ
ကျွန်တော်ထင်တယ်အတွေ့အကြုံမှာတော့စကားပြောလိမ့်မယ်ထင်တယ်ဘာသာအရင်ဦးသိန်းစီအစိုးရလက်ထက်တုန်းက NLD ကပါတီဘက်ကပေါ့နော်အများကြီးပါဝင်မှုတိတ်မရှိခဲ့ဘူးအခုကသူကအစိုးရအနေနဲ့ဦးဆောင်ပြီးတော့ဆွေးနွေးရမယ်ဆိုတဲ့အခြေအနေအတွေ့အကြုံကစကားပြောပါလိမ့်မယ်ဥပမာက NC စာချုပ်လက်မှတ်ထိုးတဲ့အထိမှာကဟိုများများဆက်ဆက်မပါခဲ့ဘူးလေမပါခဲ့တဲ့ဆရာကြတော့ဒီ NC ကိုပဲဆက်ကယ်ဒီလုပ်မလားဒါမှမဟုတ်လည်းဘယ်လိုနည်းနဲ့နောက်တစ်ခုသွားမလားဆိုတာဆုံးဖြတ်တော့မယ်ဥဆောင်မှုပေးပြီးတော့သူကဆောင်ရွက်ရတော့မှာဘူ
းဦးဆိုင်ညွန့်တွင်တို့အနေနဲ့ကဒီတိုင်းသားငင်းငန်းရေးပေါ်ဆောင်တဲ့ကိစ္စမှာအရင်အစိုးရလက်ထက်ကလှုပ်ဆောင်ခဲ့တာကိုပဲ NLD အစိုးရဆက်ပြီးတော့လှုပ်သွားစေခြင်းနဲ့သဘောရှိသလားဒါမှမဟုတ်ရင်ပုံသဏ္ဍာန်အစ်စ်တစ်ခုနဲ့လှုပ်ဆောင်တာမျိုးကပိုကောင်းမယ်လို့တွေးရတာရှိပါလား
NLD ကဆုံးဖြတ်မဲ့ကိစ္စဖြစ်တဲ့အခါကျတော့ဒီကိစ္စကိုကျွန်တော်တို့ဘက်ကနေပြီးတော့စဉ်းစားဆုံးဖြတ်တာမရှိသေးဘူးဗျ
နောက်တစ်ခုက27ရာစုပင်လုံညီလာခံကိုလာမယ့်2လလောက်အတွင်းမှာအကောင့်ထဲပေါ်လှုပ်ဆောင်သွားမယ်လို့ဒေါန်ဆန်းစုကြည်ကရည်မှန်းထားပါတယ်။အဲ့တော့ဒီ2လတာကာလအတွင်းဆိုတာကအကောင့်ထဲပေါ်ဖို့ဖြစ်လာနိုင်ပါမလားခင်ဗျ။အ
ေးချာဖတ်ကြည့်တဲ့အခါမှာ2လကျော်လောက်အတွင်းမှာဖြစ်ချင်တယ်လို့အမပြောတာပါ။ကျွန်တော်တို့ကစိုးရိမ်နေတယ်စိတ်ပူနေတယ်ဆိုပြီးတော့ထိုင်နေလို့မရပါဘူး။အလုံးဟာinformal vegetative formal vegetative sunuveria အဆောက်အစားနေရပါပါဆွေးနွေးခြင်းအပြင်လက်နဲ့နဲ့ဖြစ်တဲ့ပရိပက္ခတွေကိုကျွန်တော်တို့မြင်အောင်ပဲလုပ်နေပါပါဒီလက်နဲ့နဲ့ပရိပက္ခကိုဖြည့်ရှင်းနေဆိုတာပြီးမှမဟုတ်ပါဘူးနောက်ရရညိုးတွေပူကြီးလာမယ်ထိခိုက်မျက်နှာမှုတွေလည်းပူများလာပါပါကျွန်တော်တို့ line ကတော့ဆွေးနွေးခြင်း line ပါပဲ
ဒီ NLD ပါတီကတိုင်းသားပါတီတွေနဲ့ထိတွေ့ဆက်ဆံမှုနှွေးထွေးမှုနည်းတယ်လို့ဆိုတဲ့ဝေဖန်မှုတွေလည်းရှိပါတယ်ဒီအချက်ပေါ်မှာ
ရောအခုကလောလောဆယ်မှာတော့ NLD ပါတီအစီအစိုးရအနေနဲ့ဒီလုပ်ငန်းတွေဝင်နေတဲ့ခါကျတော့သူ့ပါလဲပဲလုပ်ရမယ့်လုပ်ငန်းတွေအများကြီးဖြစ်နေတယ်ဒီပုံမှာကျွန်တော်တို့ဘက်ကတော့နားလေသဘောပေါက်ပါတယ်အခုကကျွန်တော်တို့က NLD ပါတီကိုဘယ်လိုဆက်သွယ်ရမလဲအဲ့ဒါကြီးရရှိနေတယ်ဆိုတော့ NLD ပါတီဘိုင်းကအတွင်း9ယောက်ထဲကဘယ်သူတွေကဘယ်တာဝန်တွေရှိကြလဲဆိုတော့ကျွန်တော်တို့ကလည်းရှင်းရှင်းလင်းလင်းရှိပြီးဖြစ်နေတ
ယ်အဲ့တော့ဒီပင်လုံလိုမျိုးပေါ့တိုင်းသားအလုံးညီညွတ်တဲ့သဘောတူညီချက်ရပြီးတော့ဟိုငင်းငန်းလာဖို့ဆိုလို့ရှိရင်ဘယ်လိုစိန်ခေါ်ချက်တွေကိုကြော်လွှားရမယ်လို့ထင်ပါလဲ
ပထမဆုံးတော့တိခတ်တိုက်ခိုက်မှုတွေရစဲအောင်လုပ်ကြမယ်ပြီးရင်နိုင်ငံရေးတဘောတူဆယ်ရအောင်ကြိုးစားမယ်။အဲ့ဒီနိုင်ငံရေးတဘောတူချက်ပြီးအခြေခံဥပဒေရဲ့အခြေခံမူတွေဖြစ်မယ်။အဲ့လိုင်းကိုသွားနေကြတာဗျ။အခုကတိုင်းရင်းသားတွေကနိုင်ငံချစ်စိတ်တဲ့စာရယ်၊လူချစ်စိတ်ကပိုများနေတယ်။အဲ့ဒီချက်ကနည်းနည်းအခက်အခဲဖြစ်စေမယ်။အဲ့ဒီချက်ကိုကျော်လွှားနိုင်လေဆိုတော့ကျွန်တော်တို့အောင်မြင်မှုရမှာပါ။
ညီညွတ်သောတိုင်းသားလူမျိုးစုများမဟာမိတ်အဖွဲ့ UNA ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးဆိုင်ညွန့်လွင်ကိုကိုညာဝင်းအောင်ကဆက်သွယ်မေးမြန်းတင်ပြခဲ့တာပါရှင်။